စစ်တပ်ကအာဏာသိမ်းတာကိုနိုင်ငံတကာကဖိအားပေးဖို့တောင်းဆိုတဲ့အနေနဲ့ရန်ကုန်မှာရှိတဲ့ကုလသမဂ္ဂရုံးနဲ့နိုင်ငံသားတန်ရုံးတချို့ရှိကဆန္ဒပြမှုတွေမှာဒီနေ့ဆန္ဒပြတဲ့သူအရေအတွက်ပိုများလာခဲ့ပါတယ်။ဒါပြင်ဆန္ဒပြတဲ့သူတွေကိုညာပိုင်းလိုက်လံဖမ်းဆီးတာတွေမလုပ်ဖို့လဲဆန္ဒပြတဲ့သူတွေကတောင်းဆိုနေကြပါတယ်။ဒီနေ့ဆန္ဒပြပွဲနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ဒါကြောင့်အနာသိမှုကိုစမ်းချင်တဲ့နမောတ္တဆန္ဒပြပွဲတွေရန်ကုန်မန္တလေးနဲ့ပြီးတော့ပါဝင်နိုင်ငံတော်ကမြို့တွေမှာဒီနေ့ဆက်လက်ဖြစ်ပွားခဲ့ပြီးတော့လူတွေသိမ်းနဲ့ချီပြီးတော့ပါဝင်ခဲ့ကြပါတယ်။ရန်ကုန်မြို့မှာတော့ဒီနေ့ဆိုရင်လူတွေလမ်းပေါ်အတွက်ဆန္ဒပြတာဟာရှေ့ရမြောက်ခြေတော်ဖြစ်ပါတယ်။ဒီနေ့မှာတော့ဆန္ဒပြတဲ့သူတွေဟာနိုင်ငံတကာအနေနဲ့အနာသိမ်းစစ်ကောင်စီကိုဖိအားပေးဖို့အတွက်လုံကရုံပါဝင်နိုင်ငံကတန်ယုံတွေရှိပါဆန္ဒပြတောင်းဆိုခဲ့ကြပြီးတော့တက္ကသိုလ်ရေးသားလမ်းကအမေရိကန်တန်ယုံရှိမှဆိုရင်လဲဆန္ဒပြတဲ့သူတွေဟာတောင်းတဲ့ချီအထိရှိခဲ့တာကိုတွေ့ကြရပါတယ်။ဒါပြင်ဆန္ဒပြတဲ့သူတွေဟာတရုတ်တန်ယုံစင်ကိုတန်ယုံစတဲ့ဒေသတွေကမြန်မာအိမ်ကြီးတဲ့နိုင်ငံတွေရဲ့တန်ယုံရှိတွေမှာလည်းဒီနေ့သွားရောက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။အချိန်လေးမှာပဲဆန္ဒပြတဲ့သူတွေဟာတဲရန်မီပွိုင်ပါဝင်မီနီကုန်းမြန်မာပလာဇာရှိနဲ့ရန်ကုန်မြို့နေရာအနက်မှာစုဝေးဆန္ဒပြခဲ့ကြပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်အပါအဝင်ဖမ်းဆီးထားတဲ့သူတွေကိုအ мян ဆုံးပြန်လွတ်ပေးဖို့အကြမ်းဖက်ပဲငြိမ်းချမ်းစွာနဲ့အာဏာပြန်ဆိုင်ရေးလှုပ်ရှားမှု CDM မှာပါဝင်ကြဖို့ကိုတောင်းဆိုခဲ့ကြပါတယ်။စံကြောင်းမျိုးနယ်မြေနီကုန်းကဆန္ဒပြပွဲအတွင်းမှာတော့ညဘက်ဒီမှာလူတွေကိုလိုက်လံဖမ်းဆီးတာတွေမလုပ်ဖို့တောင်းဆိုတာတွေဒီနေ့မှရှိခဲ့တယ်လို့ဆန္ဒပြပွဲမှာပါဝင်တဲ့ရန်ကုန်မြို့ကန်တဦးဖြစ်တဲ့ကိုကျော်ကျော်မျိုးဟန်က VOE ကိုပြောပါရစေ။အဲ
ဒီတော့ဒီလိုဘုံမရာအောက်ကိုတော်တော်တော့ဒီကနေ့တက်ကူကတောင်းသားရယ်အဲဒီတက်ကူဘောင်းဆောင်ကတောင်းသားရယ်နဲ့တော်တော်လေးပြည့်စုံပြီးတော့အရင်ကတော့ပုံပြီးသူများလာတယ်အရင်ကပုံပြီးတော့ပြည်လုံးလာတယ်သူပြည်လုံးလာတယ်တောင်းကြတဲ့နားလို့ရှိတယ်လေ။အမေဒီလိုပါလေ။ဟုတ်ကဲ့ဘုံတနာအောင်ပြောဖို့။အဲရေကစီဒီယမ်စီဒီယမ်နဲ့ဒီအဓိကသာတောင်းဆိုကြပြီးတော့ဒီပြည်တော်နဲ့ပြည်တော်သားရဲ့ဒီဒီမှာကတူလာတော့အဲ top resident people အဒီမြန်မာဆိုတာလေတူလာပြီ။ဒါနောက်တော့မှလူတွေလိုက်ပန်းနေတော့ရက်တန်ပြီးတော့အဲစိုင်းဖို့တွေကဆွဲလာတော့လည်းပြည်တော်ပါဆရာတော်
ရန်ကုန်မြို့ကဒီနေ့ဆန္ဒပြပွဲအတွင်းဆန္ဒပြကြောင်းသားပြည်သူတွေနဲ့အတူလေကြောင်းလိုင်းဝန်ထမ်းတွေရထားပို့ဆောင်ရေးဝန်ထမ်းတွေရန်ကုန်မြို့တော်စီပင်သာရဲရေးဌာနကအောက်ခြေကမ်းရှိဝန်ထမ်းတွေအပြင်ရန်ကုန်တက္ကသိုလ်ဥပဒေပညာဌာနကြောင်းသားကျောင်းသူဟောင်းတွေနဲ့မြမလေးရေးတဲ့ဘောလုံးသမားတွေလည်းပါဝင်ခဲ့ကြပါတယ်အဲဒီမြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ်စီတမ်မြန်မာရဲ့ဥဆောင်မှုနဲ့မြန်မာမိသားဝန်ထမ်းတွေဗိတ်မောက်တာကြောင့်ရန်ကုန်မြို့ဝန်ထမ်းရထားလိုင်းအလုံးမနေ့ကတည်းကရပ်ဆိုင်းသွားတယ်လို့လည်းသိရပါတယ်။ဒီနေ့ဖေဖော်ဝါရီ23ရက်နေ့ဟာမြန်မာလွတ်လပ်ရေးခေါင်းဆောင်ဗိုလ်ချုပ်အောင်ဆန်းရဲ့106နှစ်ပြည့်မြောက်တဲ့မွေးနေ့ဖြစ်တာကြောင့်နိုင်ငံတော်ကနေရာအတော်များများမှာဆန္ဒပြတဲ့သူတွေကိုဗိုလ်ချုပ်အောင်ဆန်းကြိုက်တဲ့ပေးပြုံနံပြားကျွေးတာတွေလည်းရှိခဲ့ပါတယ်။ဒီရပိုင်းတွေအတွင်းအာဏာပိုင်တွေဘက်ကအကြမ်းဖက်နေနေမှုတွေရှိခဲ့တဲ့မန္တလေးမြို့မှာဆိုရင်လည်းဒီနေ့မှဆန္ဒပြတဲ့သူတွေတိမ့်တဲ့ချီရှိခဲ့ပြီးသက်ဆိုင်ရာသပိတ်စစ်ကြောင်းတွေအလိုက်မြို့နဲ့ငိမ့်ချန်းစွာဆန္ဒပြခဲ့ကြတယ်လို့ဆန္ဒပြခေါင်းဆောင်တို့ကပြောပါရယ်။ဒါပြင်အစိုးရရုံးဆိုင်ရာမြို့တော်နေပြီးတော့အပါအဝင်မုံရွာဖအံစတဲ့မြို့တွေမှာလည်းဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားခဲ့တယ်လို့ဖအံမြို့ကဆန္ဒပြပွဲအတွင်းမှာတော့ရတဖွဲ့ဝင်2ဦးဆန္ဒပြတဲ့သူတွေနဲ့ပူးပေါင်းပါဝင်ခဲ့တာကိုတွေ့ရှိခဲ့ရပြီးဆန္ဒပြပွဲတွေလည်းငိမ့်ချန်းချမ်းနဲ့ပြီးဆုံးသွားခဲ့ပါရယ်ခင်ဗျာ။